တော်ရှင်များအားလုံးမင်္ဂလာပါရှင်။2023ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့အတွက်ရသပြသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်မကမှူးလှိုင်းသိမ့်ပါ။ဒီကနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ဒီနေ့ဇူလိုင်လဟာမှတ်တမ်းတင်ထားတဲ့လူ့သမိုင်းတလျှောက်လုံးမှာအပူဆုံးလအဖြစ်စံချိန်တင်တဲ့အကြောင်းဂျွန်ဆန်းစုကြည်ကလွှတ်တော်ဥက္ကဋ္ဌတီခွန်မြတ်နဲ့တွေ့ဆုံဖို့ရှိသလိုအာရှရေးရာတရုတ်အထူးကိုယ်စားလှယ်နဲ့လည်းတွေ့ဖို့ရှိတယ်ဆိုတဲ့အကြောင်းအားစားတဲ့မှာတော့ Matildas အသင်းဟာ Nigeria အသင်းကိုရှုံးနိမ့်သွားပေမဲ့ကမ္ဘာဖလားအိမ်မဲကိုဆက်လက်ရှင်းသာအောင်ကြိုးစားသွားမယ်လို့ပြောတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနှားဆင်ရမှာဖြစ်ပါရဲ့ရှင်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ် Anthony Guterres ကကမ္ဘာပူနွေးတဲ့ကာလ Global Warming ဟာပြီးဆုံးသွားပြီးတော့ကမ္ဘာစူပွဲတဲ့ကာလglobal boiling ကိုရောက်ရှိသွားပြီလို့ပြောဆိုလိုက်ပါတယ်။ကမ္ဘာမိုးလေဝသဌာနရဲ့အချက်အလက်တွေအရ2023ခုနှစ်ဇွန်လဟာမှတ်တမ်းတင်ထားတဲ့လူသမိုင်းတလျှောက်လုံးမှာပူပြင်းဆုံးလဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုကမ္ဘာကြီးပူနွေးမှုဟာလူသားတွေရဲ့လောက်ရကြောင့်ပါဝင်နေဆိုတာကိုဒေတာအချက်အလက်တွေကရှင်းရှင်းလင်းလင်းပြသနေတယ်လို့လည်းပြောပါတယ်။ကမ္ဘာအပူချိန်ကိုကန့်သတ်နိုင်ဖို့အတွက်နိုင်ငံကောင်းဆောင်တွေလှုံ့ဆော်ကြဖို့လဲ Anthony Guterres ကတိုက်တွန်းလိုက်ပါတယ်။
Leaders must lead. No more hesitancy. No more excuses. No more waiting for the others to move first. There is simply no more time for that.
ကောင်းဆောင်တွေဥဆောင်ကြရတော့မှာဖြစ်ပါတယ်။အချိန်ဆွဲနေတာတွေအကြောင်းပြတ်ချက်ပေးနေတာတွေမလုပ်သင့်တော့ပါဘူး။တခြားလူတွေအရင်လှုပ်ဖို့လဲမဆောင်ဆိုင်ကြပါနဲ့။အဲ့လိုလှုပ်ဖို့အချိန်ကိုမရှိတော့တာပါ။အပူကဘာအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်ထက်မတက်အောင်ထိန်းထားဖို့အချိန်မီပါသေးတယ်။အဲ့ဒီလိုလှုပ်ထားနိုင်မှရာသီဥတုပြောင်းလဲမှုရဲ့အဆိုးဆုံးဒဏ်ကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးသိတာတဲ့လှုပ်ရှားမှုတွေချက်ချင်းလက်ငင်းလုံးမရမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဂရိနိုင်ငံအလဲပိုင်းမှာဖြစ်ပေါ်တဲ့တောမီးကနေဂရီလီတက်ရဲ့လက်နေတွေတူလောင်ထားတဲ့နေရာမှာပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီအနီးအနားကဘိုလို့စ်ဆိုတဲ့ကမ်းခြေမြို့ကလူတွေကိုဘေးလွရာရှောင်ရှားခိုင်းပြီးထိခိုက်ဒဏ်ရာရမှုတွေမရှိဘူးလို့သိရပါတယ်။အခုဆိုရင်ဂရိနိုင်ငံမှာတောမီလောင်နာနှစ်ပတ်ကျော်ကြာမြင့်သွားပြီဖြစ်ပြီးအဲ့ဒီမီးကြောင့်အနည်းဆုံးလူပေါင်း5ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့အကူအညီအပါအဝင်မိသားသမားယာနဲ့ချီဟာ Rhodes Island, Corfu နဲ့ Evia တို့မှာမြင်းငိမ့်တတ်နိုင်ဖို့အစွမ်းကုန်ကြိုးစားနေကြဆဲဖြစ်ပါတယ်။ဂရိနိုင်ငံဝန်ကြီးချုပ်ကရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်ပြီးဒီထက်မကလှုပ်ဆောင်မှရတော့မယ်လို့မှတ်ချက်ပြုခဲ့ပါတယ်။ American နိုင်ငံတလွှားမှာလည်းအပူချိန်မြင့်တက်နေတဲ့အတွေ့အလုပ်သမားတွေကိုတတိထားဖို့တက်လန့်ထားပါတယ်။ဆလုပ်ရေးနဲ့စိုက်ပျိုးရေးအလုပ်သမားတွေအပါအဝင်အခုလိုအပူချိန်နဲ့ပတ်သက်ပြီးအလုပ်သမားတွေကိုသတိပေးရတာဟာပရမဆုံးအကျင့်ဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်။အခုလောလောဆယ်အမေရိကန်နိုင်ငံသား40ရာခိုင်နှုန်းနီးပါးဟာအပူဒဏ်ကိုခံစားရပြီးရာသီဥတုဒဏ်ကိုလူတွေခံစားနေရတယ်ဆိုတာအငင်းပွားဖွယ်ရမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်
။ I don't know anybody who honestly believes climate change is not a serious problem.Just take a look at the historic floods in Vermont and California earlier this year. Droughts and hurricanes that are growing more frequent and intense. Wildfires.
ရာသီဥတုပြောင်းလဲမှုဟာအလေးအနက်ထားစရာမဟုတ်ဘူးလို့ထင်တဲ့လူတွေမရှိဘူးလို့ထင်ပါတယ်။ဒီနှစ်အစောပိုင်းကဘာမောက်နဲ့ကယ်လီဖိုးနီးယားမှာဖြစ်တဲ့ရေကြီးမှုကိုပဲကြည့်လိုက်ပါ။ပြီးရင်မိုးခေါင်ရေရှားမှုတွေနဲ့ဟာရီကိန်းမုန်တိုင်းတွေဟာလည်းအရင်ကထက်ပိုပြင်းထန်ပြီးဖြစ်ပွားတဲ့အရေးအတွေ့ကလည်းပိုများလာပါတယ်။တော်မီလောင်မှုနဲ့မီးခိုးငွေတွေဟာလည်းမိုင်ပေါင်းထောင်နဲ့ချီတဲ့အထိပြန့်နှံ့မှုဖြစ်ခဲ့ပါတယ်။စံချိန်တည်တဲ့အပူချိန်တွေရဲ့ဒဏ်ဟာအမေရိကန်နိုင်ငံသားတန်းတရာကျော်အပေါ်တည်ရောက်မှုဖြစ်နေတယ်လို့ပြောသွားခဲ့ပါတယ်။အာနာသိန်းကလေးကဖမ်းဆီးခံထားရတဲ့ဒေါန်ဆန်းစုကြည်ဟာလွှတ်တော်ဥက္ကဋ္ဌတီခွန်မြတ်နဲ့တွေ့ဆုံခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒါအပြင်တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့လည်းဖော်ပြထားပါတယ်။ AFP သတင်းမှာဖော်ပြချက်အရဂျွန်ဆန်းစုကြည်ဟာနေပြည်တော်အချုပ်ထောင်ကနေ VIP အင်အားတစ်ခုကိုပြောင်းရွှေ့ထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတဦးကိုကိုးကားပြီးတော့ဖော်ပြထားတာရှိပါတယ်။အဲ့ဒါအပြင်ဂျွန်ဆန်းစုကြည်ဟာလွှတ်တော်ဥက္ကဋ္ဌတီခွန်မြတ်နဲ့တွေ့ဆုံခဲ့တယ်လို့ တရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်တန်ချီရွန်နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဖော်ပြထားပါတယ်။မကြသေးခင်တုန်းကပဲဒေါ်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံဂျာအေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့တာရှိပါတယ်။အဲဒီတုန်းကတနာယီကြော်ကြာတွေ့ဆုံခဲ့ကြတယ်လို့ပြောပေမဲ့ဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုဖော်ပြခြင်းမရှိခဲ့ပါဘူး။ဩစတြေးလျဘက်ကိုပြန်ဆက်ရမယ်ဆိုရင်တော့ဖက်ဒရယ်အစိုးရကအိန္ဒိယဆိုင်ရာဥပဒေကြမ်းကိုပြန်လည်အသက်သွင်းနိုင်ဖို့အတွက်ဇွန်လ31ရက်ကျရင်အောက်လွှတ်တော်မှာအဆိုတင်သွင်းမယ်လို့ပြောဆိုလိုက်ပါတယ်။အစိုးရကဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ Housing Australia Future Fund ကိုအကောင့်ထဲပို့နိုင်ဖို့အရင်နှောင်းကအဆိုတင်သွင်းတာရှိပေမဲ့လည်း Green Party နဲ့ Liberal National ညွန့်ပေါင်းတို့ကကန့်ကွက်တဲ့အတွက်အထက်လွှတ်တော်မှာ March လကတည်းကရပ်တန့်နေခဲ့တာဖြစ်ပါတယ်။ Green Party ကအိမ်ငါးသူတွေအတွက်အိမ်လခမတည့်အောင်လုပ်ပေးမယ်ဆိုရင်အဲ့ဒီဥပဒေမူကြမ်းကိုထောက်ခံမယ်လို့ပြောပေမဲ့အဲ့ဒီအချက်ကိုလိုက်လျောဖို့မဖြစ်နိုင်ဘူးလို့ဝန်ကြီးချုပ်ကပြောပါတယ်ဒီကိစ္စဟာပြည်내နဲ့ဆိုင်တဲ့အတွေ့ပြည်내အသီးသီးကလှုံ့ဆော်ရမယ့်အရာဖြစ်တယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကပြောဆိုလိုက်ပါတယ်အတိုက်ခံ Liberal Party ရဲ့ဒုခေါင်းဆောင်စူဇန်လီကတော့အဲ့ဒီဥပဒေမူကြမ်းအထက်လွှတ်တော်မှာမအောင်မြင်တဲ့အကြောင်းရင်းကတော့စိုးရတဲ့မူကြမ်းဖြစ်နေတဲ့အတွေ့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဥပဒေကြမ်းကအိမ်ဈေးကြီးမားလို့တဲ့အကြောင်းတွေဆောက်လုပ်ရေးသမားတွေကြုံတွေ့ရတဲ့အခက်အခဲအကြောင်းတွေကိုဖြေရှင်းပေးဖို့မပါဘဲနိုင်ငံရေးကစားတဲ့အတွေ့မအောင်မြင်တာဆိုတဲ့သဘောမျိုးနဲ့ပြောဆိုသွားခဲ့ပါတယ်အမေရိကန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့ Osman ဆွေးနွေးပွဲမှာ Pacific ဒေသအရေးကာကွယ်ရေးနဲ့လုံခြုံရေးအကြောင်းတွေကိုအဓိကထားပြီးပြောဆိုဆွေးနွေးသွားမယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wan ကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကာကွယ်ရေးဝန်ကြီးLloyd Austin တို့ဟာဩစတြေးလျနိုင်ငံခြားရေးဝန်ကြီး Penny Wan ကာကွယ်ရေးဝန်ကြီး Richard Marles တို့နဲ့ Queensland မှာတွေ့ဆုံဖို့ရှိပါတယ်ဒီကနေ့မှာဝန်ကြီးချုပ် Albanese ကနေ့လယ်စာနဲ့တည်ခင်းအခမ်းခဲ့တယ်လို့သိရပါတယ် Victoria ပြည်နယ်မှာ2024ခုနှစ်ကစပြီးတည်ဆောက်မဲ့အိမ်အစ်စ်တွေမှာ Gas တွေကိုတွေ့တန်းပေးတော့မှာမဟုတ်တော့ပဲလျက်စစ်မီးသာတွေ့တန်းပေးတော့မှာဖြစ်ပါတယ်ဒီလိုအစီအစဉ်က2045ခုနှစ်မတိုင်ခင်ညှဉ်းဉန်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှု၃ညရှိရမယ်ဆိုတော့ zero emission ပြည့်မှတ်ကိုရောက်ရှိစေမယ်လို့ပြည်내အစိုးရကပြောဆိုပါတယ်လူတွေအနေနဲ့နေစွမ်းအင်လိုပြန်ပြည့်မြဲစွမ်းအင်တွေကိုပုံမို့သုံးဆွဲအောင်ဆိုလာပြားဈေးတွေဆိုလာပြားတွေဆိုလာ hot water နဲ့ heat pump တွေကိုအသုံးပြုနိုင်ဖို့အတွက်ကုန်ကြစရိတ်တချို့ကာမိစေဖို့ဒေါ်လာ10တန်းချမှတ်ပေးမယ်လို့ပြောပါတယ်အိမ်အသက်ဆောက်တဲ့လူတွေအိမ်ဆောက်လုပ်ငန်းလုပ်တဲ့လူတွေအတွက်လည်းအကျုံးဝင်မယ်လို့ဆိုပါတယ်ဂျွန်လာတို့ကလည်း ACT အထူးဒေသမှာအလားတူ gas ကိုပိတ်ပင်ဖို့ဥပဒေကိုလွှတ်တော်မှာဆုံးဖြတ်ချက်ချနိုင်ခဲ့ပါတယ်အကစားတဲ့ရင်ဖက်မှာတော့ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲမှာဩစတြေးလျနိုင်ငံက Matilda's အသင်းဟာနိုင်ဂျီးရီးယားအသင်းကို3-2နဲ့ရှုံးနိမ့်သွားခဲ့ပါတယ်။အခုဆိုရင်ဩစတြေးလျအမျိုးသမီးအသင်းဟာအုပ်စု B မှာတတိယအဆင့်မှာရှိနေပြီးနိုင်ဂျီးရီးယားနဲ့ကနေဒါတို့ကရှစ်ပြေးနေပါတယ်။လာမယ့်သတင်းလာနေကြရင်ဩစတြေးလျအသင်းဟာကနေဒါအသင်းနဲ့ Melbourne မြို့မှာရှင်ပြန်ကစားရမှာဖြစ်ပြီးအဲ့ဒီပွဲမှာနာမည်ကြီးကစားသမား Sam Kerr ပြန်ကစားနိုင်မလားမကစားနိုင်ဘူးလားဆိုတာကိုမသိရသေးပါဘူး။ဒါပေမဲ့အဲ့ဒီအဖွဲ့ကကစားသမား Emily Van Egmont ရဲ့အဆိုအရသူတို့အနေနဲ့ကနေဒါကိုအနိုင်ရဖို့အတွက်အာရုံပြုထားပြီးအနိုင်ရဖို့မျှော်လင့်နေတယ်လို့လည်းပြောဆိုလိုက်ပါတယ်။နောက်အကစားသတင်းတစ်ခုမှာတော့ Australia နိုင်ငံကအမျိုးသမီးရေကူးအသင်းတစ်သင်းဟာကမ္ဘာစံချိန်အသစ်တင်နိုင်ခဲ့တယ်လို့သိရပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့ World Aquatic Championship ပြိုင်ပွဲမှာ200မီတာ freestyle ပြိုင်ပွဲမှာပြိုင်ပွဲအတွင်းဩစတြေးလျအမျိုးသမီးအသင်းတွေကဘိုလုပွဲမှာ9မိနစ်39.5စက္ကန့်နဲ့အသာရလို့ကမ္ဘာစံချိန်အသစ်ကိုတင်နိုင်ခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့ Championship ပြိုင်ပွဲမှာဩစတြေးလျကရွှေတစိမ့်6ခုရရှိတယ်လို့လည်းသိရပါဗျ။